ဗြိတိန်စံတော်ချိန်ဒီကနေ့ည7:00နာရီအချိန်ကျရင် EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်တော့မှာပါဥရောပနိုင်ငံတွေစုစည်းထားတဲ့ဥရောပအတိုင်းဝန်ကြီးတဲ့1983ခုနှစ်ထဲကဝင်ရောက်ခဲ့တဲ့ဗြိတိန်နိုင်ငံဟာ48နှစ်အကြာမှာနှုတ်ထွက်တော့မှာဖြစ်ပါတယ် EU တွေကဆက်နေလူတွေကဝန်ထမ်းချင်းအထိမ့်မှတ်ဖျောင်းနိုင်ဆူတောင်းပွဲတွေလုပ်ကြဖို့စီစဉ်ထားသလိုနှုတ်ထွက်လူတွေကလည်းချီတက်ပွဲတွေပျော်ပွဲရှင်ပွဲတွေစီစဉ်ထားကြပါတယ်ဒီနေ့ညပိုင်းကျရင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ရုပ်မြင်သံကြားပေါ်ကနေမိန့်ခွန်းပြောတဲ့အခါဗြိတိန်နိုင်ငံအတွက်နေသစ်ပြန်ဆမယ်လို့ပြောမယ့်အကြောင်းခန့်မှန်းရပါတယ်။ EU ခေါင်းဆောင်တွေဘက်ကတော့ဗြိတိန်နဲ့ EU ကြားပြည်ဆောင်တဲ့သဘောတူညီချက်တွေကိုဒီနှစ်မကုန်ခင်ရနိုင်ဖို့ခက်ခဲမယ်လို့သတိပေးနေပါတယ်။နောက်မှာကုန်သွယ်ရေးဆိုင်ရာအတားအဆီးတွေမဖြစ်အောင်လို့ EU ဆန်နဲ့မကွာတဲ့စည်းမျဉ်းတွေဗြိတိန်ဘက်ကသတ်မှတ်တင်တယ်လို့ပြောကြားနေပါတယ်။ EU ဆန်ချိန်တွေနဲ့ဝေးကွာလေ EU ဈေးကွက်ထဲဝင်နိုင်ဖို့ဝေးကွာလေဖြစ်လိမ့်မယ်လို့ဥရောပကောင်စီဥက္ကဋ္ဌရှာမီရှဲကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါအဖွဲ့ဝင်28နိုင်ငံကနေ28နိုင်ငံဖြစ်သွားတော့မဲ့ EU ဘက်ကဆက်လက်ဆောင်ရွက်မဲ့အစီအစဉ်တွေကိုဥရောပကော်မရှင်ဥက္ကဋ္ဌအာဆလာ ဖွန်ဒါ လိုင်ယန်ဥရောပပါလီမန်ဥက္ကဋ္ဌဒေးဗစ်ဆိုဆယ်လီရိုနဲ့အတူဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်ဗြိတိန်နိုင်ငံဒီကနေ့တရားဝင်နှုတ်ထွက်ပေမဲ့အခုနှစ်ကုန်တဲ့အထိအကူပြောင်းကာလသတ်မှတ်ထားပါတယ်ဒါကြောင့် EU ဥပဒေတွေအတိုင်းဗြိတိန်နိုင်ငံဆက်လိုက်နိုင်နေမှာဖြစ်တယ်လို့ကုန်သွယ်ရေးခီးသွားလာရေးကိစ္စတွေလည်းအပြောင်းအလဲရှိအောင်မှာမဟုတ်သေးပါဘူးရှင်